တောင်တရုတ်ပင်လယ်မြေမှာဖြစ်ပေါ်နေတဲ့အပူမုန်တိုင်းဆိုလိကရဲ့အရှိန်ကြောင့်မြန်မာနိုင်ငံမှာပြည်နယ်နယ်တိုင်းအလိုက်မိုးကြီးလေပြင်းနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးထားပါတယ်။လာမယ့်21ရက်ကနေ25ရက်နေ့အတွင်းသဘာဝဘေးတံသတိထားရမယ့်နေရာတွေကိုလည်းခန့်မှန်းထားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ။
အပူပိုင်းမုန်တိုင်းဆိုလိရဲ့အကျဉ်းကျန်တိမ်တိုက်တွေနဲ့လေဝေလိုင်းတွေဟာမြန်မာနိုင်ငံအရှိတောင်ပိုင်းဒေသတွေစီစက်တင်ဘာလ20ရက်နေ့ကစပြီးဖြတ်ကျော်မယ်လို့မိုးစလဌာနကထုတ်ပြန်ထားပါတယ်။အခုရောက်ရှိလာမဲ့ဆိုလိရဲ့အကျဉ်းကျန်အရှိန်ဟာပြီးခဲ့တဲ့ရက်ပိုင်းတွေမြန်မာနိုင်ငံကနေရာဒေသအတော်များများကိုရေပေးတံတင့်စေခဲ့တဲ့ယာဂီမုန်တိုင်းလောက်ပြင်းအားမရှိဘူးလို့လေကြောင်းမိုးလေဝသဌာနဦးဝေဖြိုးဟန်ကပြောပါတယ်။
ဆိုလိုချင်မုန်တိုင်းကဆိုရင်ရာဒီနဲ့ရှင်မယ်ဆိုလို့ရှိရင်ပြင်းအားမရှိဘူးပေါ့နော်။ပြီးတော့လမ်းကြောင်းကမြန်မာနိုင်ငံလေပိုင်းနဲ့မြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသတွေကိုအကျိုးသက်ရောက်မှုများတယ်။သူကဒီရှမ်းမြောက်တို့ကချင်းတို့သခိုင်းထက်တို့ကသူအကျိုးသက်ရောက်မှုနည်းတယ်ပေါ့။ပြီးနာမင်းတွေပြည့်စုံမှုမရှိအောင်ကျွန်းတွေစီမံပြီးလှုပ်ဆောင်ထားဖို့လိုမယ်။ပြီးခဲ့တဲ့ရာဒီမှာတော့လည်းဒီမိုးသက်တာတွေကရွာသွန်းနေမှာမှာကားတွေတော့တောင်ကြားတွေနဲ့မျောတာဒီလမ်းတွေချက်ဖို့လမ်းမှာမျောတာမျိုးတွေလည်းဖြစ်နိုင်တယ်ပေါ့ဗျာ။အဲအဲ့ဒါကတော့ကျွန်တော်တို့ကမုန်ကြီးနဲ့ပြင်းစီနေမှာတော့အဲ့လိုကြီးကြီးရှံမှုဖြစ်နေတဲ့ဆိုတော့အဲ့ဘုံကြီးနဲ့ပြင်ပြနေတဲ့နေရာအဲ့ဒီဟာကိုဒရုန်းဝင်ပဲဒီဥစားရမယ်အနေထားမှာရှိပါတယ်
။ဆိုလိရဲ့လေဝေလိုင်းအရှင်ကြောင့်စက်တင်ဘာလ20ကနေ25ရက်နေ့အတွင်းပြည်နယ်နဲ့တိုင်းလိုက်မိုးကြီးတာနဲ့လေပြင်းတိုက်ခိုက်တာတွေဖြစ်ပေါ်လာနိုင်တယ်လို့သတိပေးထားပါတယ်။နေ့ရက်အလိုက်သဘာဝဘေးသတိပြုရမယ့်နေရာတွေကိုလည်းဦးဝေဖြူဟန်ကအခုလိုခန့်မှန်းထားပါတယ်
။ကျွန်တော်တို့20ရက်နေ့ည7နာရီကနေ21ရက်နေ့မနေ့7နာရီကြာမှာဆိုလို့ရှိရင်ကျွန်တော်တို့ကမြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးနဲ့စကိုင်းတိုင်းဒေသကြီးအောက်ပိုင်းတို့မှာကျွန်တော်တို့ကမိုးနဲ့ဒီလေချင်းအန္တရာယ်အများကြီးရှိတယ်။22ရက်နေ့မှာတော့ရခိုင်ပြည်နယ်ဘက်မြေုံနဲ့ကြောက်ပြူကြားနယ်ဖြတ်ပြီးတော့ဘင်္ဂလားပင်လယ်အော်ထဲမှာဆင်းပြီးတော့ဒီတိရနဲ့ရန်ကုန်ကနေမုံတိုင်းငယ်အဆင့်ထိဖြစ်နိုင်တယ်။ဒါကြောင့်မို့20ရက်နေ့25ရက်နေ့ကြီးအကျိုးသက်ရောက်နိုင်တယ်ပေါ့။အဲဒီအဲဘင်္ဂလားပင်လယ်အော်ထဲကိုဆင်းသွားတဲ့အချိန်မှလည်းမြန်မာနိုင်ငံတောင်ပိုင်းမြန်ဒီမြဝချုံမော်ဒီတာကမုတ်ဆုံလေးလမ်းကြောင်းပြင်ပြီးတော့အဲ့ဒီအချိန်မှတခါမိုးသေးထန်စွာကြောက်တော့မှအချို့အားဖြင့်ကြည့်မယ်ဆိုရင်ဒီ9ရက်အတွင်းမှာတော့မြန်မာနိုင်ငံတောင်ပိုင်းပေါ့နော်မွန်ပြည်နယ်ကလင်ပြည်နယ်ဒီနေရာတွေကတော့မိုးသေးထန်စွာကြောက်တော့ဒီကြီးကြီးရှာမှုတွေဖြစ်နိုင်တယ်ပြီးရင်ကျွန်တော်တို့ကဒီဘ ഘോ တိုင်းဒေသကြီးအစ်တောင်းမကြောက်တော့ချက်တော့ကနေနေမိုင်းဧရိယာတွေအဲ့နေရာတွေမှာကြီးကြီးရှာမှုဖြစ်နိုင်တယ်ပြီးရင်ရခိုင်ပြည်နယ်ကလည်းဒီကြီးကြီးရှာနိုင်တဲ့နေရာတွေမှာပါတယ်ပေါ့ဗျာ
စက်တင်ဘာလ20ရက်နေ့မှာရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်အစပ်ကနေဖြတ်ပြီး21ရက်နေ့ကနေ25ရက်နေ့အတွင်းမြန်မာနိုင်ငံထဲမှာလေဝေလိုင်းအဖြစ်နဲ့အကျိုးသက်ရောက်လာမှာဖြစ်တယ်လို့ခန့်မှန်းထားတာပါ။တိုင်ဖုန်းမုန်တိုင်းယာဂီလောက်မြန်မာနိုင်ငံအပေါ်သက်ရောက်မှုအားမရှိပင်မဲ့လက်တလောရေပေးတံတင့်ခဲ့တဲ့ဒေသတွေမှာတော့သတိပြုသင့်တယ်လို့သူကပြောပါတယ
်။သူကလည်းပေါ်လို့တော့မရဘူးပေါ့နော်။ဘာလို့ဆိုတော့ကျွန်တော်တို့ကဒီရာဂီကြောင့်ညီကြီးရှာမှုတွေဖြစ်ခဲ့တယ်။အဲ့ဒီအချိန်မှာလည်းကျွန်တော်တို့ကမြေကြီးကအောင်းကြီးကဆူဆူအခြေအနေရှိနေတာမို့ကြောင့်အေးကြာလာတော့ကျွန်တော်တို့ကဒီမုန်ကြီးနဲ့ပြင်းပြင်းနဲ့ဆိုတာနေရာတွေကလည်းအခုတည်းကရေကသိပ်ပြီးတော့အောက်လာမဟုတ်သေးဘူး။ပြီးရင်ကျွန်တော်တို့ကပဲခူးတန်းနေရာကြီးညီနေပိုင်းနေရာတွေကလည်းအခုတည်းကရေကရှင်းသွားတာမျိုးမဟုတ်သေးဘူးပေါ့နော်။တော့မန္တလေးတိုင်းကြီးနဲ့နေကြော်လောက်ပဲရှင်းနေတာ။ဒါကြောင့်မို့အဲ့ဒီနေရာတွေကတော့ရေကြီးအန္တရာယ်နဲ့ပတ်သက်တဲ့စီမံချက်ကလေးတွေကြိုတင်ပြီးတော့ဒီဆွဲထားပင်လေလို့ကျွန်တော်ကတော့အကြံပြုတင်ပြလိုပါဗျာ
။မိုးကြီးတာနဲ့လေပြင်းတိုက်ခိုက်တာရုတ်တရက်ရေကြီးရေရှမ်းမြေပြိုတဲ့သဘာဝဘေးအန္တရာယ်တွေဖြစ်ပေါ်လာနိုင်လို့ကုန်းမြင့်ဒေသနဲ့မြင့်ငယ်ချောင်းငယ်အနီးနေထိုင်သူတွေသတိရှိကြဖို့ကိုလည်းမိုးစလဌာနကသတိပေးတိုက်တွန်းထားပါတယ်ခင်ဗျာ။